ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားတဲ့လယ်သမားကောင်းဆောင်ဆရာဆန်ခိုအောင်ခဲ့ဘူးရာတမိုင်းဝင်ကြောက်ကူနားတဝိုက်ကစစ်တပ်ဒေသခံတွေကိုစစ်တပ်ကနေဖယ်ရှားခိုင်းနေပါတယ်။ဒါကြောင့်မို့လို့ဒီကြောက်ကူအနီးမှာရှိတဲ့ခိုခိုကျေးရွာကပြည်သူ900ကျော်လောက်ဟာတင်းရှောင်နေကြရပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်ကပြောပြပေးပါမယ်ရှင်။
နောင်ချုံမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာအခုလဧပြီလ5ရက်လောက်ကစပြီးပြန်လည်ဖြစ်ပွားခဲ့ပြီးတော့ဒီကနေ့တောက်ကြနေအထိပြင်းထန်နေသေးပါဟိုခိုကျေးရွာနီးကအင်္ဂလိပ်ကိုတော်လှန်ခဲ့တဲ့တောင်သူလယ်သမားခေါင်းဆောင်ဆရာဆန်ခိုအောင်ခဲ့ရာကြောက်ကူနဲ့မဝေးတဲ့ဟိုခိုကျေးရွာကပြည်သူတွေကိုစစ်တပ်ကနေရာပြောင်းရွှေ့ခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဂူထဲမှာဒေသခံကာကွယ်တပ်ဖွဲ့တွေနေရာယူထားတာကြောင့်တိုက်ခိုက်ဖို့ပြင်နေပုံရတယ်လို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဒီလိုကြည့်ရရပြမှာဆရာဆန်အိမ်ထဲကလိုင်မှုကြီးရှိတယ်အဲသူကလေနဲ့ဘုံကျတော့ဒီကဆရာအိမ်ထဲကိုခိုးတယ်ဆိုပြီးတော့အိမ်ပိုင်ကဘုံကျလို့ခုဒေသခံတွေဖယ်ဆိုင်နေတယ်သူလေနဲ့ကျင်းကျော်ဟာကျဲတယ်သူတို့ဖယ်ဆိုင်နေတာတိုင်ကဆရာကြီးရင်းမှုအမွေနဲ့ဆိုဒီရင်းမှုဦးဒါနာလာပြီးတော့တရားဝင်တတ်မှတ်တော့ဒီဥပဒေဆိုတာလက်ထက်ပေါ့
တောက်ကြနေမနဲ့ခရဲကဟိုခိုကျေးရွာအနီးတစ်ဝိုက်ကိုလည်း30ရွာဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့လည်းပြောပါရယ်တခြားဒေသခံတဦးကတော့ဟိုခိုကျေးရွာနဲ့အနီးနားကရွာတွေဟာမနေ့ညနေခရဲကတိမ်းရှောင်နေတာတွေရှိကြောင်းအခုလို့ပြောပါရယ
်ဟိုခိုနဲ့ဟိုခိုကျေးရွာတဝိုက်ကဒေသခံတွေမနေ့ညနေကဒီတခြားဘက်ကိုချိန်ခိုင်းထားတယ်ဗျအချိန်ကတော့ဒီအခုချိန်လေးလက်နက်ကြီးတန်းရောဒီဟက်ကီးတွေရောလေလို့အများကြီးလို့ဝဲနေအမေကလည်းဒီကွာနေတယ်ဗျဟုတ်ဘုံကလာနေကြရလာတော့မသိဘူးတော့အုံးအုံးနဲ့တော့ကြားနေရတာပဲဟုတ်တခုခုဘက်ကကြားတာဗျဒီချောင်းနေတဲ့လူတွေကတော့900လောက်တော့ရှိနေတယ်ဗျခုခုတရားလည်းတော့မဟုတ်ကြအဲ့နာကြီးကလူချိတ်ဆက်ကတခြားရွာတွေရောရှောင်ကနေဆိုတော့အရာကိုကျွန်တော်တိတိကျကျပြောတယ်ဘူးတော့
ဒီလဇန်ပိုင်းကလေးကတိုက်ပွဲတွေပြန်လဲပြင်းထန်လာတာနဲ့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေကြောင့်ဟုတ်ခို30တန်ဖိုးစတဲ့ကြေးရွာအုပ်စုအတွင်းကရွာပေါင်း10ရွာလောက်ကပြည်သူတွေဟာစီဘေးလို့ရနောင်ချိုနဲ့ပြင်းဦးလွင်စတဲ့မြို့ပေါ်တွေနဲ့တခြားကြေးရွာတွေကိုတင်းရှောင်နေရပါတယ်။တောင်သူလယ်သမားခေါင်းဆောင်ဂလုံးဆရာဆန်ဟာပဲခူးတိုင်းတာယာဝတီမြို့နယ်ကနေစတင်ပြီးအင်္ဂလိပ်အစိုးရကိုတော်လှန်ခဲ့တာမှာနောက်ပိုင်းအရေးနိုင်ပြီးတဲ့နောက်ရှမ်းပြည်နယ်နောင်ချိုမြို့ကိုတင်းရှောင်ခဲ့ရပါတယ်။1932ခုနှစ်ဩဂုတ်လအတွင်းနောင်ချိုမြို့နယ်ဟိုခိုကြေးရွာအနီးကထုံးကြောက်ကူအတွင်းမှာဖမ်းဆီးခံခဲ့ရပါတယ်ခင်ဗျာ။